အိန္ဒိယနိုင်ငံကိုထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုလွှဲပြောင်းပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့တောင်းဆိုချက်ဟာနိုင်ငံတန်တမန်ဆက်ဆံရေးကိုရှုပ်ထွေးစေတယ်လို့အကြေခတ်တွေကပြောလိုက်ပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာဟာဩဂုတ်လကကျောင်းသားတွေဦးဆောင်တဲ့လူထုစံတာပြပွဲတွေအတွင်းရာထူးကနေပြုတ်ကျသွားပြီးတဲ့နောက်အနီးဆက်ဆုံးမဟာမိတ်ဖြစ်တဲ့အိန္ဒိယကိုထွက်ပြေးသွားခဲ့တာပါ။ဒါပေမဲ့အိန္ဒိယအစိုးရကတော့လက်ရှိဘင်္ဂလားဒေ့ရှ်အစိုးရတဲ့နဲ့ဆက်ဆံရေးတိစောက်ဖို့ကြိုးပမ်းနေပါတယ်။အခုလိုရှိတ်ဟာစီနာကိုလွှဲပြောင်းပေးဖို့ဘင်္ဂလားဒေ့ရှ်ရဲ့တောင်းဆိုချက်ကိုလက်ခံရရှိကြောင်းအိန္ဒိယနိုင်ငံသားကြီးဝန်ကြီးဌာနကတနင်္လာနေ့ကအတည်ပြုခဲ့ပေမဲ့မှတ်ချက်ပေးဖို့ညှင်းဆန်ခဲ့ပါတယ်။နိုင်ငံရေးလှိလာသုံးသက်သူတွေကတော့အခုလိုတောင်းဆိုချက်ကြောင့်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးပိုးပြီးတင်းမာလာပွဲရှိတယ်လို့သုံးသပ်ကြပါတယ်။ဟာစီနာကိုတရားခံဖြစ်လွှဲပြောင်းပေးဖို့တောင်းဆိုချက်ဟာဘင်္ဂလားဒေ့ရှ်အခြေဆိုင် International Crimes Tribunal နိုင်ငံတကာရာဇဝတ်မှုရုံးကနေဝန်ကြီးချုပ်ဟောင်းကိုဖမ်းဝရန်ထုတ်လိုက်ပြီးနှစ်လအကြာမှာထွက်ပေါ်လာတာပါလူထုဆန္ဒပြပွဲတွေကိုနှိမ်နင်းရမှာယာနဲ့ချီလူတွေတေဆုံးခဲ့တဲ့ဖြစ်ရပ်မှာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်ကိုရင်ဆိုင်ဖို့ရှိတ်ဟာစီနာကိုတရားရုံးကစင့်ခေါ်ထားတာဖြစ်ပါတယ်ရှင်